Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2014ခုနှစ် April 24ရက်မြန်မာတက္ကသိုလ်1386ခုနှစ်တဂူလာပြည့်ကျော်10ရက်ကြာသပတေးနေ့ညနေပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။မအင်ဂျင်နိုင်ပါ
ကျမဆုမြတ်မပါရှင်အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံကြားစာချုပ်ထားတဲ့လုံခြုံရေးသဘောတူညီချက်အရပိုင်နဲ့အငင်းပွားနေတဲ့ကျွန်းတွေအပါအဝင်ဂျပန်တနိုင်ငံလုံးကိုကာကွယ်သွားမယ်လို့သမ္မတအိုဘားမားကပြောလိုက်ပါတယ်။တောင်ကိုရီးယားသင်္ဘောမှောက်မှုမှာကျောင်းသူကျောင်းသားတွေအများအပြားပါသွားတဲ့အထက်တန်းကြောင့်ဒီကနေ့ပြန်ဖွင့်ပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့ဒီရက်ပိုင်းတွေအတွင်းဖြစ်နေတဲ့တိုက်ပွဲတွေရက်ဆိုင်မှုတိုင်းသားလက်နက်ကိုင်အဖွဲ့တွေဘယ်လိုကြိုးပမ်းနေကြပါသလဲ။
ဒီနေ့ကျွန်တော်တို့အခင်းရှာနေပါတယ်။ဒါတော့ဒီဒီလေးလေးနဲ့ပေါ့ဗျာ။ကောင်းကောင်းမွန်မွန်နဲ့ပြည်လည်နိုင်မလားပေါ့နည်း။အဲဒီဒီလေးလေးနဲ့ဒ
ါ UNFC ခေါင်းဆောင်တဦးပြောသွားတာပါ။သတင်းစီစဉ်အပြီးမှာနားဆင်ရမှာပါရှင်။တခါအမုန်းပွားစေတဲ့ဇာတ်တွေမပြန့်ပွားဖို့မြမအစိုးရကဘာတွေဆောင်ရွက်နေတယ်လဲဆိုတာလည်းတင်ပြပေးမှာပါ။ကွယ်လွန်သွားတဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကိုနိုင်ငံတကာပညာရှင်တွေကဘလို့ဂုဏ်ပြုပြောဆိုကြတယ်လဲဆိုတာကိုလည်းအစီအစဉ်နောက်ပိုင်းမှာပြောပြမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုညာဝင်းအောင်တို့ကတင်ပြမှာပါရှင်။
အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံကြားစာချုပ်ထားတဲ့လုံခြုံရေးသဘောတူညီချက်အရအရှေ့တရုတ်ပင်လယ်ထဲကဂျပန်နဲ့တရုတ်ကြားသူပိုင်ကိုပိုင်အငင်းပွားနေကြတဲ့ကျွန်းစုတွေအပါအဝင်ဂျပန်ကိုအကာအကွယ်ပေးသွားမယ်ဆိုတာကိုအမေရိကန်သမ္မတဘရက်အိုဘားမားကထပ်ပြီးတော့အာမခံပြောလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပြီးမှဂျပန်တို့ခေါ်သလိုစင်ကာပူကျွန်းစုတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတာကိုသမ္မတအိုဘားမားကအခုလိုမျိုးတေးသေးချာချာသုံးနှုန်းပြောသွားခဲ့ပါတယ်။
And let me reiterate that our treaty commitment to Japan's security is absolute. And Article 5 covers all territories under Japan's administration, including the Senkaku Islands.
ကျွန်တော်တို့ရဲ့သဘောတူစာချုပ်အရဂျပန်နိုင်ငံလုံခြုံရေးကိုအပြည့်အဝအကာအကွယ်ပေးဖို့အာမခံထားရဲဆိုတာကိုထပ်ပြီးတော့ပြောချင်ပါတယ်။ဂျပန်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ဆန်ကာကူကျွန်းတွေအပါအဝင်ပိုင်နက်တွေအလုံးကိုအကာအကွယ်ပေးရမယ်ဆိုတာစာချုပ်အပိုင်း9မှာပါပါတယ်လို့သမ္မတအိုဘားမားပြောကြားသွားတာဖြစ်ပါတယ်။တရုတ်တို့ကဒါယာယူလို့ခေါ်နေတဲ့ကျွန်းတွေရဲ့အချုပ်အခြာနဲ့ပတ်သက်လို့တော့အမေရိကန်ကဘယ်ဘက်ကိုမှမလိုက်ဘူးဆိုတာကိုလည်းသမ္မတအိုဘားမားကအလေးအနက်ပြောခဲ့ပါတယ်။လက်ရှိရှိနေတဲ့အနေအထားပြောင်းသွားအောင်တစ်ဖက်သက်ဆောင်ရွက်မှုမှန်သမျှကိုလက်ခံမှာမဟုတ်ဘူးလို့လည်းသူကသတိပေးပါတယ်။ပိုင်နဲ့အငင်းပွားနေတဲ့ကျွန်းတွေနဲ့ပတ်သက်လို့အမေရိကန်သမ္မတတယောက်အနေနဲ့ဂျပန်ဘက်ကရပ်တည်တယ်ဆိုတာကိုလက်တလောကာလတွေအတွင်းမှာအပြတ်အသားဆုံးပြသလိုက်တာဖြစ်ပါတယ်။ဂျပန်နဲ့တရုတ်နိုင်ငံကြားမှာကျွန်းတွေကိစ္စကြောင့်ဆက်ဆံရေးထိခိုက်နေတာပါ။ဒါယာယူကျွန်းတွေဟာတရုတ်ကဆက်ဆက်ပိုင်လာတဲ့ကျွန်းတွေဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူချင်ကန်းကပြောပြီးတော့အမေရိကန်သမ္မတရဲ့အပြောကိုတုံ့ပြန်ခဲ့ပါတယ်။တရုတ်အနေနဲ့လည်းသူ့ရဲ့အချုပ်အခြာအာဏာနဲ့ရေချောင်းဆိုင်ရာလုပ်ပိုင်ခွင့်တွေကိုဆက်ပြီးတော့ကာကွယ်သွားမယ်လို့ဆိုပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာသတင်းတပတ်ကြာအာရှခရီးစဉ်ကိုပထမဆုံးနိုင်ငံအဖြစ်နဲ့ဂျပန်နိုင်ငံမှရောက်ရှိနေတာဖြစ်ပြီးတော့ပြီးရင်တော့တောင်ကိုရီးယား၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုခီးဆက်မှာဖြစ်ပါတယ်ရှင်။
လူငယ်တဲ့ကိုရက်ကခီးသည့်တင်သင်မောနှင်းမြုပ်ရမှာတည်ဆုံးသွားတဲ့အတန်းပေါ်တငယ်ချင်းတွေအတွက်ပူဆွေးနေကြတဲ့ကိုရီးယားကျောင်းသားတွေဟာဒီကနေ့မှအန်ဆန်းမြို့ကသူတို့ကျောင်းကိုပြန်တက်ကြပြီဖြစ်ပါတယ်။တည်ဆုံးသူတွေနဲ့ပြန်ရှာမတွေ့တော့တဲ့ကျောင်းသူကျောင်းသားတွေရဲ့ဇပွဲတွေပေါ်မှာပန်းတွေဝမ်းနည်းစကားတွေနဲ့ပြည့်နှက်နေပါတယ်။မြုပ်နေတဲ့တင်မောတွေကအလောင်းတွေကိုရေငုပ်သမားတွေရှာဖွေခဲ့ရမှာဒီကနေ့အထိတည်ဆုံးသူ159ဦးရှိသွားပြီဖြစ်ပါတယ်။နှင်းမြုပ်နေတဲ့ဆယ်ဝန်းတင်မောဟာခီးသည့်46ဦးကိုတင်ဆောင်ခဲ့တာဖြစ်ပြီးအဲ့ဒီတဲကအများစုဟာဂျေဂျူးကျွန်းကိုလေ့လာရေးခီးထွက်ခဲ့ကြတဲ့အထက်တန်းကျောင်းသားတွေဖြစ်ပါတယ်။ဒီခီးတွေတွေအလုံးတွေက154ဦးကိုသာအသက်ရှင်ကယ်နိုင်ခဲ့တာပါ။တင်မောသား29ဦးတွေက9ဦးကလွဲလို့ကျန်တဲ့တင်မောသားအလုံးအသက်ရှင်ပြီးအဲ့ဒီတဲက12ဦးကိုတော့တာဝန်ပြက်ကွက်မှုနဲ့ဖမ်းဆီးထားပါတယ်။တန်ချိန်6800ရှိတဲ့ဆယ်ဝတင်မောဘာကြောင့်တိမ်မောက်သွားရတယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးတွက်ချက်မှုတွေအရတင်မောဟာရုတ်တရက်ချိုးကွေးလိုက်ချိန်မှာတိမ်မောက်ခဲ့တာဖြစ်နိုင်တယ်လို့ဆိုပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကရာနာပလာဇာအထည်ချုပ်စက်ရုံအဆောက်အဦကြီးပြိုကျပျက်စီးခဲ့တဲ့ဖြစ်ရပ်ပထမနှစ်ပတ်လည်နေ့မှာစက်ရုံလုံသားဟောင်းတွေနဲ့တေဆုံသွားသူတွေရဲ့မိသားစုဝင်တွေဟာဆန္ဒပြခဲ့ကြပါတယ် လူပေါင်း1229ယောက်သေဆုံးခဲ့တဲ့ဒီဖြစ်ရပ်ဆိုးအတွက်တာဝန်ရှိသူတွေကိုအရေးယူပေးဖို့တောင်းဆိုထားတဲ့စာရန်တွေနဲ့အနေရောင်အလံတွေကိုကင်ပြီးတော့ဆက်ယုံဟောင်းနေရာကိုဖြတ်ပြီးတော့ဒီစူဝေးချစ်တက်ခဲ့ကြတာပါအထက်ကျုပ်လုပ်ငန်းကဏ္ဍမှာအဆိုးဝါးဆုံးမတော်တဆမှုဖြစ်တဲ့ရှစ်ထပ်အဆအဦးပြိုကျခဲ့တဲ့ဖြစ်ရပ်ကြောင့်ဘေးရန်နေရာမကင်းတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလုပ်ငန်းခွင်အခြေအနေတွေအပေါ်မှာကဘာကအာရုံစိုက်လာစေခဲ့ပါတယ်ဒီဖြစ်ရပ်ကြောင့်မတန်ဆွမ်းဖြစ်ခဲ့ရတဲ့သူတွေနဲ့သေဆုံးရတဲ့မိသားစုတွေကိုနစ်နာချေးအမေရိကန်ဒေါ်လာ19,000ကျော်ပေးဖို့အတွက်ဆက်ယုံပြိုကျခဲ့ပြီးတဲ့နောက်မှာဒီတီးကြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ကအကြံပြုခဲ့ပါတယ်ဒါပေမဲ့လည်းစေဘုံကုန်ကြစိတ်တွေတိုးလာတာဝင်ဝင်မရှိဖြစ်ရတဲ့အခြေအနေတွေကိုရုံးကန်နေရတာနဲ့အမျှအခုလိုဆက်ယုံပြိုပြီးတနည်းကြာလာတဲ့အထိနှစ်နာချီပေးတာဟာတိတ်ကိုနှေးလွန်းနေလို့ဘေးဒဏ်သင်ခဲ့ရတဲ့သူအများပြားကပြောပါတယ်ဆက်ယုံပြိုကြကြပြီးချင်းလူပေါင်း2500ကျော်ကိုကယ်ထုတ်ခဲ့ပေမဲ့ရာပေါင်းများစွာပျောက်ဆုံးနေဆဲရှိပြီးတော့အလောင်းတရာနီးပါးဟာလည်းဘသူဘဝတွေဆိုတာကိုမခွဲခြားနိုင်သေးပါဘူးပြီးခဲ့တဲ့နှစ်ဒီဆက်ယုံပြိုကျခဲ့ခြင်းတုန်းကရနာပလာဇာရဲ့လူတွေပြည့်ကျက်နေတဲ့အထက်ချုပ်ဆက်ယုံ၅ခုမှဘင်္ဂလားဒေ့ရှ်ကဒီထောင်ပေါင်းများစွာလုပ်သားတွေလုပ်လုပ်ကိုင်နေကြပါတယ်
။ဩစတြေးလျနိုင်ငံနောက်ဖက်ပိုင်းကိုတောင်းတင်လာတဲ့အပြည့်အစည်အပိုင်းအစတွေဟာပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းလေရင်နဲ့ဘာမှမဆိုင်ဘူးလို့ဩစတြေးလျတာဝန်ရှိသူတွေကပြောလိုက်ပါတယ်။လေရင်ပြတ်ကိုအိန္ဒိယသမုဒ္ဒရာထဲမှာလိုက်ရှာနေတဲ့နေရာရဲ့အရှိတောင်ဘက်အော်ဂက်စတာကမ်းရိုးမြို့ကိုဘာမှမသိတဲ့ရာဝတ္ထုတွေရေမျောရောက်ရှိလာတာဖြစ်ပါတယ်။ဓာတ်ပုံတွေကိုအသေးစိတ်စစ်ဆေးမှုအရာဒီအရာတွေဟာလေရင်နဲ့ပတ်သက်ခြင်းမရှိဘူးလို့နိုင်ငံဆောင်ရှာဖွေရေးကိုညှိနှိုင်းဆောင်ရွက်နေတဲ့အဖွဲ့ကပြောပါတယ်။ဒီချိန်ထဲမှာပဲဒီကနေ့ကြာသပတေးနေ့မှာလည်းမိုးသေးထန်စွာရာသွန်းလေပြင်းတိုက်ခတ်ပြီးလှိုင်းကြီးနေတာကြောင့်လေရင်ရှာဖွေရေးကိုအနှောက်အယှက်ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။ Jack Cyclone မုန်တိုင်းဟာရှာဖွေလုံနေတဲ့နေရာဘက်ဖြတ်ပြီးတောင်ဘက်ကိုရွေရှားသွားနေတဲ့အတွက်ဒီသတင်းပတ်ထဲမှာရှာဖွေရေးကိုနှစ်ခါရန်နာခဲ့ရပါတယ်။သမုဒ္ဒရာရေကျန်းပြင်မှာဆဲယုတ်ရင်ခုတ်တင်းမောငယ်နဲ့ရှာဖွေမှုတွေပြီးစီးလူဖြစ်နေပြီးဖြစ်ပေမဲ့လေရင်ပြတ်ရှိနေနိုင်တယ်ဆိုတဲ့ဘာသဲလွန်စားမှမရရှိသေးပါဘူးရှာဝေးလုံနေတဲ့ area 90ရာခိုင်နှုန်းလောက်ကို Bluefin 21ရင်ခုတ်တင်းမောငယ်နဲ့ရှာပေမဲ့ဘာမှမတွေ့ခဲ့ရဘူးလို့ရှာဖွေရေးကိုညှိနှိုင်းဆောင်ရွက်နေတဲ့အဖွဲ့ကပြောပါတယ်
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1853ည၊လိုင်းဒိုမီတာ19 kHz 15555၊လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ခြားသာရင်းနဲ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမာရီယိုပိုမြို့မြို့တော်ခန်းမအစအဦးတွေကနေပြီးတော့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုရဲကမောင်းထုတ်နိုင်ခဲ့တယ်လို့ယူကရိန်းပြည်ထရေးဝန်ကြီးအာဆင်အာဗန်ခော့ဖ်ကပြောပါရယ်မြို့တော်ခန်းမမှာလုတဲ့ဝန်ထမ်းတွေအနေနဲ့ရုံးကိုလွတ်လွတ်လပ်လပ်ပြန်တက်နိုင်ကြပါပြီလို့ဝန်ကြီးအာဗန်ခော့ဖ်က Facebook စာမျက်နှာပေါ်မှာရေးသားဖော်ပြခဲ့တာပါအစအဦးတွေဝင်ရောက်သိမ်းပိုက်ထားသူတွေကိုဘယ်လိုရှင်းလင်းဖယ်ရှားခဲ့တယ်ဆိုတာကိုတော့သူကပြောမထားပါဘူးထိခိုက်ဒဏ်ရာရမှုတွေရှိတယ်ဆိုတဲ့သတင်းတွေလည်းအခုအချိန်ထိမရသေးပါဘူး။တစ်ချိန်တည်းမှာပဲ ATMs မျိုးကဒီစစ်အခြေစိုက်စခန်းကိုလက်နက်ကင်ခွဲထွက်ရေးသမားတွေလာရောက်တိုက်ခိုက်တာကိုယူကရိန်းတပ်တွေကပြန်လည်တိုက်ထုတ်နိုင်ခဲ့တယ်လို့ယူကရိန်းအစိုးရကပြောပါရယ်။တိုက်ခိုက်မှုအတွင်းမှာစစ်သားတယောက်ဒဏ်ရာရသွားပါရယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကမျိုးပေါင်း12မျိုးလောက်မှအစိုးရအဆောက်အဦတွေနဲ့ဝင်ရောက်သိမ်းပိုက်ထားကြတဲ့ရုရှားလိုလားသူတွေအပေါ်သူ့အဆိုအကြမ်းဖက်မှုတံပြန်ရေးစစ်ဆင်မှုကိုစတင်လှုပ်ဆောင်နေပြီလို့ယူကရိန်းအစိုးရကပြောပါရယ်။ယူကရိန်းကနေခွဲထွက်ပြီးတော့ဒီရုရှားနဲ့ပူးပေါင်းမလားဆိုတဲ့ဆန္ဒခံယူပွဲလုပ်ဖို့အတွက်ခွဲထွက်ရေးလိုလားသူတွေကပြောပါရယ်ယူကရိန်းပဋိပက္ခတွေကြာဆင်းစေဖို့ဂျနီဗာမှာရရှိခဲ့တဲ့သဘောတူညီချက်အတိုင်းရုရှားဘက်ကမလိုက်နာဘူးလို့ဂျပန်နိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတအိုဘားမားကဆိုခဲ့ပြီးတော့ရုရှားတို့ဘက်ကပူးပေါင်းဆောင်ရွက်မယ်လို့လည်းသူ့အနေနဲ့မျှော်လင့်ချက်မရှိဘူးလို့သတင်းတောက်တွေကိုပြောခဲ့ပါရယ်ရုရှားနိုင်ငံဟာအမျှော်အမြင်ရှိရှိနဲ့လမ်းကြောင်းကိုမရွေးချယ်တဲ့အတွက်နောက်ထပ်ပြင်းထန်တဲ့အရေးယူတန်းခတ်မှုတွေရင်ဆိုင်ရလိမ့်မယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။ယူကရိန်းနိုင်ငံဘက်ကတော့ပြီးခဲ့တဲ့သတင်းဘက်ကရရှိခဲ့တဲ့ဂျနီဗာသဘောတူညီချက်အတိုင်းခိုင်ခိုင်မာမာဆောင်ရွက်ခဲ့တယ်လို့အမေရိကန်သမ္မတကဆိုပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကစစ်ရုံတစ်ခုကိုအကြမ်းဖက်တိုက်ခိုက်မှုမှာအမေရိကန်နိုင်ငံသား3ဦးဒီကနေ့သေဆုံးသွားတယ်လို့ကဘူးအမေရိကန်တန်ယုံကပြောပါတယ်။အမေရိကန်အခြေစိုက်စေတနာဝန်ထမ်းအဖွဲ့တစ်ခုကလုပ်နေတဲ့ကူအာစီယွန်ကိုလုံညိုရင်းအဆောင်တဦးကဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပြီးတေဆုံးသူ၃ဦးထဲမှာဆရာဝန်တဦးလည်းပါဝင်တယ်လို့အာဖဂန်ရဲတွေကပြောပါရယ် တိုက်ခိုက်ခဲ့တဲ့လုံခြုံရေးအဆောင်ကိုဖမ်းဆီးထားပြီးစစ်ဆေးနေတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရအဖို့ကိုဆက်ဒက်ကီကပြောဆိုပါတယ
် This was an unfortunate incident this morning the attacker was police security guard there and he opens
ကမ္ဘောင်းအကြောင်းမလားဆိုပဲဒီကနေ့မနက်မှာပြစ်ခတ်မှုဖြစ်ခဲ့ပြီးပြစ်ခတ်တိုက်ခိုက်သူဟာဆေးရုံမှာတာဝန်ကျနေတဲ့ရဲလုံခြုံရေးဝန်ထမ်းတူဖြစ်ပါတယ်ဆေးရုံကိုဝင်ထွက်နေတဲ့နိုင်ငံသားတွေကိုပြစ်ခတ်ရတာက3ဦးသေဆုံးသွားတာပါတယောက်တန်ရာရပြီးဆေးရုံကိုပို့ထားပါတယ်တိုက်ခိုက်သူတွေကိုရဲကဖမ်းလိုက်ပြီးပြစ်ခတ်တဲ့အကြောင်းရင်းကိုစစ်ဆေးနေစေဖြစ်ပါတယ်လို့ပြောသွားပါတယ်ဒီပြစ်ခတ်မှုဟာတာလီဘန်တွေနဲ့ဆက်နွယ်မှုရှိမရှိတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အရသာနိုင်ငံသားတွေကိုပြစ်မှတ်တာတိုက်ခိုက်မှုဟာဒီနှစ်ထဲမှာပိုများလာနေပါတယ်
အာဖဂန်နစ္စတန်မှာဒီဧပြီလ5ရက်နေ့တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာစုံစမ်းစစ်ဆေးဖို့အချိန်လိုတဲ့အတွက်ရွေးအကောက်ပွဲကနအူးရလဒ်တွေကိုဆိုင်းထားအောင်မယ်လို့အာဖဂန်နစ္စတန်ရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာရလဒ်တွေကျင်းနာမယ်ဆိုပြီးတော့မျှော်လင့်ထားခဲ့တာပါ။ဒါပေမဲ့စနေနေ့မတိုင်ခင်အထိကနအူးရလဒ်တွေကိုထုတ်ပြန်မှာမဟုတ်ဘူးလို့တိကျလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ရွေးကောက်ပွဲမတမာမှုတွေရှိခဲ့နိုင်တာကိုတည်တည်ချာချာစုံစမ်းစစ်ဆေးဖို့အချိန်လိုအပ်တယ်လို့ကော်မရှင်ပြောခွင့်ရသူကပြောပါတယ်ရှင်။ကြတဲ့ပရိနေညနေခင်းနောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါရှင်အခုတော့သတင်းပေးပို့ချက်ကိုဆက်လက်တင်ပြမှာပါကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းနေ့အတွင်းဖြစ်နေတဲ့တိုက်ပွဲတွေရပ်ဆိုင်းဖို့အတွက်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကအပြေလည်ဆုံးနှီးလန့်နဲ့ဆောင်ရွက်သွားဖို့ပြင်ဆင်နေတဲ့အကြောင်းလက်နက်ကိုင်ဖွဲ့တွေရဲ့တာဝန်ရှိသူတအူးကဒီကနေ့ထုတ်ဖော်ပြောဆိုလိုက်ပါတယ်တနိုင်ငံလုံးပြစ်ခတ်ရဆဲရေးအတွက်ဂျားခန်ဆောင်ရွက်နေတဲ့မြန်မာငြိမ်းချမ်းရေးစင်တာကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့လူလားချက်ကိုအထက်ကိုဆက်ပြီးတော့တင်ပြမယ်ပြီးတော့နှစ်ဖက်အကြားညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောဆိုပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြပါအောင်ရှင်
ဟုတ်ကဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲတွေဟာဒီလ10ရက်နေ့ကနေ18ရက်နေ့အထိအပြင်းအထန်ဖြစ်ခဲ့ပြီးနောက်ပိုင်းအနည်းငယ်ငြိမ်သက်ခဲ့ပေမဲ့ပြီးခဲ့တဲ့ရက်တွေမှာတော့ဂျိုးကြားဆိုသလိုတိုက်ပွဲတွေထပ်မံဖြစ်ပွားနေတာဖြစ်ပါတယ်ဒီတိုက်ပွဲတွေဟာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးဆိုင်ရာစာချုပ်မူကြမ်းရေးဆွဲပြီးနှစ်ရက်အလွန်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီတိုက်ပွဲတွေအပေါ်မှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့စစ်နက်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကမြမတပ်မတော်ကမဟာဗျူဟာမြောက်ထိုးစစ်ကြီးတစ်ခုဆင်နွှဲနေတာဖြစ်ကြောင်းသုံးသပ်ပြီးအပြင်းထန်ကောက်ွက်ထားပါတယ်။တစ်ချိန်တည်းမှာတော့ဒီတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်အပြေလည်ဆုံးနည်းလမ်းကိုရှာကြံနေတယ်လို့ UNFC ရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ရဲ့ခေါင်းဆောင်လည်းဖြစ်တဲ့နိုင်ဟန်တာကပြောပါတယ်
။ဒီနေ့ကျွန်တော်တို့အဖြစ်ရှာနေပါတယ်။ဒါတော့ကြည်ကြည်လည်လည်နဲ့ပေါ့ဗျာ။ကောင်းကောင်းမွန်မွန်နဲ့ကြည်လည်နိုင်မလားပေါ့နိ။အေးဒီဒီလည်းလည်းနဲ့ဒါကျန်လေအေးချမ်းသွားမယ်ဆိုရင်တော့ဒါအကောင်းဆုံးပါလေအဲ့ဒီနီလန်းကိုတော့ဥစားပေးပြီးရှာမှာပေါ့ဗျာနောက်ပြီးရထားတဲ့ဒီသီစုံသွေးမျိုးနိုင်နေတဲ့အနေထားကိုလည်းကျွန်တော်တော့ဟောအသက်နိုင်ဆုံးတော့မပြတ်စီခြင်းဝင်သက်ဆိုင်ရာအာဏာပိုင်တွေကိုလည်းတစ်ဖက်ကစာရေးမယ်ပေါ့အလို့တဘောအနေနဲ့လည်းညှိနှိုင်းမယ်တစ်ဖက်ကလည်းဒါအကောင်းဆုံးဖြစ်အောင်တော့စည်းတနာညှိထားပြီးတော့ပေါ့လေနီလန်းတွေရှာနေပါတယ်
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းထိုးစစ်နဲ့ပတ်သက်ပြီးနှစ်ရက်ကြာကျင်းပခဲ့တဲ့ UNFC ရဲ့ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာတပ်မတော်ကတပ်မ9ခုစစ်တိုင်း2ခုကတရင်တပ်ဖွဲ့တွေတုံးပြီးစစ်ဆင်နေတာဖြစ်ကြောင်းနဲ့ဒီစစ်ဆင်ရေးဟာတပြည်လုံးအပြစ်ခတ်ရစဲရေးအတွက်ရရှိထားတဲ့နားလည်မှုယုံကြည်မှုနဲ့သဘောတူညီချက်တွေကိုဖျက်ဆီးသလိုဖြစ်နိုင်ကြောင်းသတိပေးထားပါတယ်နိုင်ဟန်တာကတော့သဘောတူထားတဲ့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးဆိုင်ရာစာချုပ်မူကြမ်းအပေါ်မှာတော့တိတ်မြှုံနှင်းချက်ထားလို့မရသေးကြောင်းပြောဆိုပြီးလက်ရှိထိုးစစ်အပေါ်အခုလိုသုံးသပ်ပါတယ်
။အေးအခုဒီညှိနှိုင်းတာတော့ဒါညှိနှိုင်းတာပါပဲ။ဒါပေမဲ့ဒီအဲ့ဒီညှိနှိုင်းတဲ့နေရာမှာမပြေလည်ရတဲ့အများကြီးရှိသေးတယ်ဗျာ။နော်။အဲအဲ့ဒါကြောင့်ဒီညှိနှိုင်းလို့ရထားတဲ့အပေါ်မှာတော့တစ်ဖက်ကကျွန်တော်တို့ကတော့တိတ်ပြီးတော့တံပိုးထားပြီးတော့တွက်လို့မရသေးဘူးလေသူတို့လိုချင်တဲ့အကွက်ရအောင်တစ်ဖက်ကတော့စည်ရည်နီးနဲ့ပါပြပြပြီးတော့မှသုံးယူတဲ့ပုံစံမျိုးပေါ့ဗျာအဲ့ဒါလည်းဖြစ်နိုင်တယ်လေ
အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကညှိနှိုင်းပေးနေတဲ့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ UNFC ရဲ့ထုတ်ပြန်ချက်ကိုပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုတင်ပြထားတယ်လို့ပြောပါတယ်
အဲသူတို့ရဲ့ဒီထုတ်ပြန်ချက်တွေကိုလည်းဟိုဒီကျွန်တော်တို့ဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းရုံးကိုကျွန်တော်တို့ပို့ထားပါတယ်ဒီဘက်ကအမြင့်နေဖို့ဆောင်ရွက်ဖို့ပုံမြင်တဲ့လုပ်ငန်းကွန်တီလည်းဒီဆက်ဆက်ရတဲ့ကိုဆက်မဆောင်ရွက်ပြပါလိမ့်မယ်ဒါတော့ကျွန်တော်တို့ဘက်ကပြောနေတာကတော့ ADC ကတော့အလုပ်ဖက်အနေနဲ့ကျွန်တော်တို့ဆောင်ရွက်နေပါလေအားလုံးတော့ဒုတိယဆောင်ရွက်နေတယ်ဒီခုနကတော့အဲ့ဒီနေ့ကြည့်လေကျွန်တော်တို့ဒီလိုပို့ထားတယ်အလူကြီးလက်ဆက်ပြီးတော့ဆောင်းနေတယ်ကျွန်တော်တို့တော့ဒီလိုပဲပြောကြတာ။ဒါငင်းငယ်ဆွေးနွေးပွဲတဘောတဘောပေါ့ကွာ။နှစ်ဖက်ဆွေးနွေးတာဖြစ်တဲ့အတွက်တော့လည်းခဏခဏတော့ဒါညီညာရေးနေကြအောင်ပါပါပဲ
။အစိုးရရဲ့ပြည်ထောင်စုငင်းချိုင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တပြည်လုံးအပြစ်ခတ်ရက်စဲရေးညီညာရေးကော်မတီ NCCT တို့ဟာမေလအစောပိုင်းမှာပြန်လည်တွေ့ဆုံဖို့သဘောတူထားတာလည်းဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကတော့အပြစ်ခတ်မရဆဲသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကတပ်ဖွဲ့တွေနဲ့အစိုးရတပ်တွေအကြဖြစ်ပေါ်နေတာဖြစ်ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာတော့ဒေသခံပြည်သူအနည်းဆုံး 9,000 ကျော်လောက်ဟာစစ်ပွဲကလွတ်ရာကိုရှောင်တိမ်ထွက်ပြေးနေရပါတယ်။အစိုးရကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းထိုးစစ်ဆင်တာမဟုတ်ဘဲမန်စီမြို့နယ်ပန်ခမ်းဒေသနဲ့မုံမောင်းမြို့နယ်ဗမော်စိန်လုံလွယ်ကျဲဆက်သွယ်ရေးလမ်းကြောင်းကိုလုံးကြုံရင်အရနည်းမြေရှင်းလင်းဆောင်ရွက်တာဖြစ်ကြောင်းထုတ်ပြန်ထားပါတယ
် VOE သတင်းတောက်ကိုမိုးစောပါရှင်လူမျိုးရေးဘာသာရေးအထူးကယုံနေမကြာခဏဖြစ်နေတဲ့မြန်မာနိုင်ငံရဲ့လူမှုအဖွဲ့အစည်းအတိုင်းဝိုင်းအတွင်းမှာအမုန်းပွားစေတဲ့ဇကားတွေမပြန့်ပွားဖို့ဆိုတဲ့အချက်ပြည်သူတွေကြားသိအောင်အစိုးရနဲ့ဒီပြန်ကြားရေးဝန်ကြီးဌာနကအစီအစဉ်တွေချမှတ်ပြီးတော့ဆောင်ရွက်နေတယ်လို့ပြန်ကြားရေးဒုဝန်ကြီးကပြောပါတယ်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့အတွက်လည်းအစဉ်သင့်ရှိနေတယ်လို့သူကဆိုပါတယ်။အပြည့်စုံကတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင
်။လူမှုအဖွဲ့အစည်းတွေအတွင်းမှာအချင်းချင်းစိတ်ဝမ်းကွဲစေတဲ့အမုန်းစကားပြောဆိုမှုတွေကနေပြိပခါတွေမဖြစ်အောင် hate speech နဲ့ပတ်သက်တဲ့လွတ်လွဆွေးနွေးပွဲတွေတောက်လျှောက်ကျင်းပဖို့ရှိတယ်လို့နောက်ပိုင်းမှာ clean area ရဲ့ကျောင်းတွေမှာပါဒီအချက်နဲ့ပတ်သက်ပြီးတော့အသိပညာပေးမှုလှုပ်ဆောင်မှုအစိုးရကဆောင်ရွက်နေတယ်လို့ပြည်ထောင်ဝင်ကြီးဌာနရဲ့ဒုဝန်ကြီးလည်းဖြစ်တမရရဲ့ပြောခွင့်ရှိသူလည်းဖြစ်တဲ့ဦးရထွက်က BOE ကိုပြောပါတယ်
။နံပါတ်1ကတော့ဒီလိုမျိုးအလုံးစုံဆွေးနွေးပွဲတွေကိုကျွန်တော်တို့ရှေ့ဆက်ပြီးတော့မှကျွန်တော်တို့ဆောင်ရွက်ဖို့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ ਨੇ မီဒီယာဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှဒီကနေ့ဆွဲနေတဲ့သတင်းမီဒီယာဥပဒေမှောင်မှုဒီကမှထုတ်ပြန်မဲ့ဤဥပဒေဒီမှာရောဒီ hate speech နဲ့ပတ်သက်ပြီးတော့ဘယ်လိုထိနိုင်လဲဆိုတော့လည်းကျွန်တော်ဆွေးနွေးဖို့စဉ်းစားထားပါတယ်။အတတိယလုပ်ငန်းကတော့ကျွန်တော်တို့ ਨੇ International Media Support နဲ့ပေါင်းပြီးတော့ကျွန်တော်တို့ဟူသုံးသပ်နေတာကသူတို့ပြင်လူငယ်တွေကြားထဲမှာနောက်စာသင်ကျောင်းတွေမှာကလေးတွေကို media literacy internet literacy နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့အသိပညာပေးတဲ့လုပ်ငန်းတွေတို့ကိုစဉ်းစားဆောင်ရွက်နေပါတယ
်ဒီကနေ့မှလည်းအမုန်းစကားမပြန်ပွားရေးနဲ့ပတ်သက်တဲ့လုပ်ငန်းဆွေးနွေးပွဲတစ်ခုကိုရန်ကုန်မြို့ Sky Hotel မှာပြုလုပ်ခဲ့ပြီးတော့အမုန်းစကား hate speech နဲ့ပတ်သက်တဲ့နိုင်ငံတကာကအတွေ့အကြုံတွေကိုမြန်မာနိုင်ငံကပြည်သူတွေသိနိုင်အောင် Ireland တက္ကသိုလ်ကပေါမောက်ခတယောက်ကဟောပြောပို့ချမှုတွေလုပ်ဆောင်ခဲ့တယ်လို့ဦးရထွက်ကပြောပါတယ
်ဟောပြောတဲ့ပုဂ္ဂိုလ်ကတော့ကျွန်တော်တို့ဒီအဲ့လန်တက်ကတူကဗန်ကက်အာယာဖြစ်ပါတယ်ဗန်ကက်အာယာသူကတော့ကျွန်တော်တို့ရင်းနိုင်ငံတကာကွန်ဖရင့်မှာလည်းသူနဲ့တောက်လျှောက်တွေ့ဝယ်သူကတော့ဒီမီဒီယာဥပဒေနဲ့ပတ်သက်ပြီးတော့တောက်လျှောက်လုပ်လာတဲ့ပုံကူပေါ့အစာလဲတင်တဲ့ပုံကူဖြစ်တယ်သူ့ကိုကျွန်တော်ကဖိတ်ပြီးတော့မှကျွန်တော်တို့ဒီမှာလုပ်နေတဲ့အခြေအနေလည်းရှင်းပြတယ်နောက်တကယ်လက်တွေ့ရင်ဆိုင်နေတဲ့ဒီ hate speech နဲ့ပတ်သက်လို့ကျွန်တော်တို့သူ့ရဲ့အယူအဆတွေတောင်းတဲ့ခါမှာတော်တော်လေးကောင်းပါတယ်ကောင်းတယ်အဲ့ဆိုကျွန်တော်ကသူ့ကိုမြေတားရက်ခံပြီးတော့မှဒီ hot story တစ်ခုကိုကျွန်တော်စီစဉ်လိုက်တဲ့သဘောပါ
မြန်မာနိုင်ငံအတွင်းမှာတော့ကောလာဟလကနေအခြေခံပြီးတော့အမိုးစကားတွေမကြာခဏပြန်ပွားတာကြောင့်လူမျိုးရေးဘာသာရေးအသွင်ဆောင်ပြိပခါတွေမကြာခဏဖြစ်ပွားလေးရှိနေတာပါအမိုးစကားမပြန်ပွားစေရင်လည်းပတ်သက်ပြီးတော့အစိုးရကစောင်းရမ်းမှုတွေပြုလုပ်နေပေမဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အားကလည်းအဓိကကျတယ်လို့ဦးရထွက်ကပြောပါတယ
်ကျွန်တော်ထင်နေပြအဓိကမောင်းနှင်အားကတော့ဒီအရက်ဖက်အခြေပြုလူမှုအဖွဲ့အစည်းတွေအဓိကမောင်းနှင်အားဖြစ်မှာပဲကျွန်တော်တို့ကတော့ပံ့ပိုးကူညီပေးရမှာပေါ့ဒါပေမဲ့နောက်ရေးချင်မှာတော့အဲ့ဒါသူများဒီဥရောပနိုင်ငံတွေတိတိနိုင်ငံတွေလို့ပေါ့ hate speech ကိုနဲ့ပတ်သက်တဲ့တရားဥပဒေမျိုးလိုမလားမလိုမလားဆိုတာလေဒါကျွန်တော်တို့ဥပဒေပြုအဖွဲ့အစည်းတွေရောပြည်သူတွေရောကျွန်တော်တို့ရောစဉ်းစားမှာပေါ့ဒီဘာလို့ဆိုတော့ဟိုမှာကျတော့အာသာသမားတွေရဲ့အပြုအမူပြောဆိုတဲ့မှတ်ချက်ကအစား hate speech နဲ့ကာကွယ်ထားတာကို
လက်တလုံးမှာတော့မြန်မာနိုင်ငံမှာအင်တာနက်တွေနဲ့လူမှုကွန်ရက်တွေကနေတဆင့်ပြန့်နှံ့လာတဲ့မမှန်သတင်းတွေကနေအမုန်းတရားတွေမဖြစ်အမုန်းစကားတွေမဖြစ်လာဖို့အမုန်းစကားလှုပ်မုန်းစကားတွေလူမှုအတိုင်းဝန်းကြားမှာမပြန့်ဝေဘူးပန်းစကားလှုပ်ရှားမှုတရက်ကိုလည်းပြည်တွင်းကဘလော့ဂါကိုနေဖုန်းလက်ကဥဆောင်ပြီးတော့လှုပ်ရှားနေတာပါအမုန်းစကားမပြန့်ပွားဖို့ဟာလူမှုအတိုင်းဝန်းတစ်ခုလုံးမှာဘလော့ထိရေးပါလဲဆိုတာနဲ့ပတ်သက်ပြီးတော့ကိုနေဖုန်းလက်ရဲ့အမြင်ကတော့
အထူးသဖြင့်တော့ကျွန်တော်တို့ကဒီလွတ်လပ်စွာပြောဆိုခွင့်ကလူတိုင်းမှာရှိရတယ်လေဒါပေမဲ့လည်းကျွန်တော်တို့ကအဲ့ကိုပြောတဲ့စကားကအဲ့ ဒီလူအဖွဲ့အစည်းအတွက်အန္တရာယ်ဖြစ်သွားတာမျိုးနောက်ပြီးတော့ဒီလူအဖွဲ့အစည်းကြားမှာဒီအမုန်းတွေပွားနေအောင်လှုံ့ဆော်တာမျိုးအဲ့လိုစကားမျိုးတွေကိုတော့ကျွန်တော်ကတော့မပြောသေးဘူးပြီးတော့အဲ့လိုစကားမျိုးတွေဆိုတော့ကျွန်တော်ကိုယ်တိုင်လည်းမပြောဘူးလို့အဲ့လိုစကားမျိုးတွေလိုက်ပြောပြီးတော့လူအဖွဲ့အစည်းကိုဟိုမလုံချောင်းအောင်မငိမ့်ချမ်းအောင်လိုက်လုံနေတဲ့သူဘာလို့မဆိုကျွန်တော်တော့စန့်ကျင်ပါတော့
2012ခုနှစ်အတွင်းရခိုင်ပြည်နယ်ကစလိုက်တဲ့လူမျိုးရေးအသွင်ဆောင်ပြိပခါတွေဟာမြန်မာနိုင်ငံအလဲပိုင်းမိထီလာမြန်မာနိုင်ငံအရှေ့ပိုင်းရှမ်းပြည်နယ်လာရှိုးမြို့တွေအထိပါအသီးသီးပြန့်နှံ့ခဲ့ပြီးတော့လူအများအိုးမဲ့အိမ်မဲ့ဖြစ်တဲ့အထိကရုံတွေဆွေးရွာခဲ့တာပါပြီးခဲ့တဲ့မတ်လ26ရက်နေ့29ရက်နေ့တွေမှာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်စစ်တွေမှာရှိတဲ့ဆိုရမဟုတ်တဲ့ NGO အဖွဲ့အစည်းကနိုင်ငံသူဝန်ထမ်းတအူးကနေဗုဒ္ဓသာသနာအလံကိုဖြုတ်ချပြီးတော့မဖွဲ့မရလုပ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာ UN နဲ့နိုင်ငံတကာဆိုရမဟုတ်တဲ့ NGO အဖွဲ့တွေရဲ့ယုံတွေတူလောင်ယုံတွေနဲ့နေအိမ်တွေကိုပါအကြမ်းဖက်တိုက်ခိုက်ဖျက်ဆီးခဲ့ကြတာပါဒီအကြမ်းဖက်မှုကိုစစ်ဆေးတဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့အဖွဲ့အစည်းတစ်ခုကမမှန်သတင်းထုတ်ပြန်ပြီးတော့လုံ့ဆော်ခဲ့တာကြောင့်အခုပြိပခါတွေဖြစ်ခဲ့တယ်လို့လည်းဆိုထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းသတင်းတော့ကိုအောင်ရဲမှမှာပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio Season ကို Internet ဆာမျက်နှာမှာတိုက်ရိုက်နားဆင်နိုင်ပါတယ်။လိပ်စာက www.burmese.voanews.com ဖြစ်ပါတယ်ရှင်။အခုရပိုင်းနေ့အတွင်းမှာကွယ်လွန်သွားခဲ့တဲ့သတင်းစာဆရာကြီးဟန်တာဝတီဦးဝင်းတင်ဟာရဲစွမ်းတက်တီအပြေဝါရှိပြီးအမှန်တရားကိုပြောရတဲ့သူသူယုံကြည်ချက်အတွက်ခိုင်မာပြတ်သားစွာယက်တီသူတူဖြစ်တယ်လို့မြမအရေးကြွန့်ကျင်သူထိတွေ့ဘူးသူပြပပုံကူတွေကပြောကြားလိုက်ပါတယ်အမေရိကန်ပါမော့ခဒေးဗစ်စတိုင်းဘတ်နဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်သောမတ်စ်ကွန်တာနာတို့ကိုဥကြော်ဆန္ဒကဆက်သွယ်မေးမြန်းပြီးတင်ပြမှာပါရှင
်အမေရိကန်ပြည်ထောင်စုဂျော့ရှောင်းတက်ကသူမှာပညာအရှိန်အဝါကြီးမားတဲ့ပါမော့ခဒေးဗစ်စတိုင်းဘတ်ဟာမြန်မာအရေးကြွန့်ကျင်တဲ့ပုံကူတွေလည်းဖြစ်ပါတယ်ဆရာဝင်းတင်ရဲ့ဂုဏ်ပုဒ်တွေကိုသူကအခုလိုစတင်ကြည့်ကြည့်ပါတယ်
Winton was a very brave man. He was the most articulate man.
Winton ha taik ko ye yin ne lu tiao. Energy a mu saung le de ma, chinaw ti de law a pyat ta song le phit par de. Taik le taw de, bwa ko myauk nan lou kan kae de lu, a mya saung pe sat khae de tu le phit par de. Chinaw ru ha tu chaung ma cha khana twei mi par de.
Sia ji Winton ne lu jin saung mu ba la khmyar.
Oh yes. I didn't know him.
Twei mu par de. A sa ga chinaw tu ko ma ti ba bu.ကျွန်တော်မြန်မာပြည်ကိုရောက်နေတဲ့အချိန်တိုင်းလိုလိုသူကထောင်ထဲမှာပဲရှိနေခဲ့တာပါဆိုတော့သူ့ကိုတွေ့တဲ့အခါတိုင်းသူမှန်းမသိရပါဘူးဒါပေမဲ့သူမှန်းသိပြီးတကယ်တွေ့လာရတော့သူဟာတိတ်ကိုပြတ်သားတဲ့လူဆိုတာသိရပါတယ
်ဥဝင်တင်ထားရခဲ့တဲ့အမွေအနှစ် legacy ဟာဘာတွေဖြစ်မယ်လို့ပြောချင်ပါသလဲ
Well I think the legacy is the strength of independence
သူချမှတ်ပြတ်တာတော့ကတော့လွတ်လပ်မှုရဲ့ခွန်အားယုံကြည်မှုပေါ်ပြတ်ပြတ်သားသားရပ်တည်ပြီးတော့ဖော်ထုတ်ရဲခြင်းယုံကြည်ချက်ပေါ်တစ်သက်လုံးမြုပ်နှံသွားတာစိတ်တက်အည်သွေးကောင်းပြတ်တသွားတာတွေပါပဲအရာတိုင်းမှာသူနဲ့ထတ်တူထတ်မြသဘောတူညီဖို့မလိုပါဘူးအရေးကြီးတာကကိုချင်းဇယိုက်လက္ခဏာခွန်အားကြီးမှုဖြစ်ပါတယ်ဒီချက်ဟာလူအဖွဲ့အစည်းတိုင်းမှာခေတ်ဆက်ဆက်တိတ်ကိုရေးပါတဲ့ကိစ္စပါမြန်မာနိုင်ငံမှာဒီချက်ကိုဥဝင်းတင်ကပြတ်တသွားခဲ့ပါတယ
်ဥဝင်းတင်ဟာဒေါအောင်ဆန်းစုကြည်နဲ့အဓိကသဘောကွဲတယ်လို့ကျွန်တော်ထင်တဲ့ကိစ္စကတော့အပေါ်ကချမှတ်ပြီးတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုကိုဆရာဝင်းတင်ကလက်မခံလူချင်းပဲဖြစ်မယ်လို့ထင်ပါတယ်
။ Well, that's why I said you don't have to agree with him, but you have to admire.
ဒါကြောင့်ပြောတော့သူနဲ့သဘောတူရမယ်လို့မဟုတ်ပါဘူး။ဒါပေမဲ့သူ့ကိုအထင်ကြီးရတယ်၊လေးစားရပါတယ်။ဒါအရေးကြီးပါတယ်။သဘောတူဖို့ကအရေးမကြီးပါဘူး။ကျွန်တော်အမြင်မှာကို့အယူဆကိုဉာဏ်ပညာသုံးပြီးတော့ပြောပြဆွေးနွေးနိုင်တယ်၊သူများကိုရှင်းလင်းပြနိုင်တယ်၊ဒါတွေကအရေးကြီးပါတယ်။ဒါတွေအားလုံးကိုဥဝင်းတင်လုပ်ခဲ့ပါတယ
်။ဆက်လက်ပြီးကလသမကရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထုကုဇလဲထောမတ်အိုဟေကင်ဒါနာကလည်းဆရာဝင်းတင်ကိုပုဂ္ဂိုလ်ထူးထူးဖြစ်တယ်လို့ချီးကျူးပါတယ
်။ At that time I was the Kimar West reporter visiting the prison and I met this incredible person.
ကျွန်တော်ထောင်ထဲမှာတွေ့ရတဲ့ပုဂ္ဂိုလ်ထူးထူးကတော့ထောင်ထဲ16နှစ်ကြာခံထားရတဲ့ဦးဝင်းတင်ဖြစ်ပါတယ်။ဒီပုဂ္ဂိုလ်ကဘလောက်ကြံ့ကြံ့ခံနိုင်လဲဆိုတာကျွန်တော်သိအားသိရပါတယ်။သူ့ရဲ့မူဝါဒအပေါ်ပြတ်သားတဲ့ရည်တည်မှုကလည်းခိုင်မြဲလာပါတယ်။ကျွန်တော်သူနဲ့တွေ့ပြီးသူလွတ်မြောက်လာလို့ကျွန်တော်အထူးဝမ်းမြောက်ခဲ့ရပါတယ်လွတ်မြောက်လာပြီးတော့လည်းမြန်မာဒီမိုကရေစီရေးနဲ့လူခွင့်ရေးတို့အတွက်ဆက်လက်ဆောင်ရွက်ပါတယ်ဒီရေးတွေအတွက်ဥဝင်းတင်ဟာခြေကုပ်စခန်းကြီးတစ်ခုမပြိုလဲနိုင်တဲ့ခံတပ်ကြီးတစ်ခုပါမြန်မာနိုင်ငံအတွက်အနာဂတ်အတွက်သိရေးပါတယ်ပုံကိုပ
ါဆရာဥဝင်းတင်ထားရခဲ့တဲ့အစင်လားအမွေအနှစ်ကိုလည်းပမခကင်တနာကအခုလိုသုံးသပ်ပြပါတယ
် Well he today got to see is basically not to get diverted and confused
တိုင်းပြည်အတွက်အရေးကြီးဆုံးဖြစ်တဲ့ဒီမိုကရေစီလမ်းကြောင်းကတွေ့ပြီးမသွားဖို့တွေ့ဝေမနေဖို့ပဲဖြစ်ပါတယ်။သူဟာစစ်မှန်တဲ့ဒီမိုကရေစီနဲ့ လူလတ်စွာတွေးခေါ်ခွင့်စာနာထုတ်ဖော်ခွင့်စူဝေးခွင့်တို့အတွက်သူ့ဘဝမှာအနည်း20လောက်စရေးပေးဆက်ခဲ့တယ်သူလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအတိုင်းအဝိုင်းကရောစီးဝါးရေးအတိုင်းအဝိုင်းကပါဒီချက်ကိုမမေ့သင့်ပါဘူးဒါသူထားရတဲ့အမွေအနှစ်ပါသူ့ရဲ့ယက်တီချက်တွေအတိုင်းပုံမှန်စူးစီးဆောင်ရွက်ခြင်းအပြင်သူ့ကိုဂုဏ်ပြုသင့်ပါတယ်အလားတူစွာပဲ
နေစီမထားသတင်းတော့များအဖွဲ့ရဲ့အာရှရေးယာညွန်ကြိုင်မှုဘင်ဂျမင်အစ်စမာအီလ်ကလည်းသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်ဥဝင်းတင်ဆင်နွှဲနေတဲ့တိုက်ပွဲဟာမြန်မာနိုင်ငံမှာဆက်လက်ရှင်သန်စေဆိုတဲ့ကောင်းစဉ်နဲ့ကြီးညာချက်ထုတ်ပြန်ထားပါခင်ဗျာဒါကတော့ဥဝင်းတင်တို့ဂါရဇကားတွေကိုဦးကျော်စန္ဒာကတင်ပြသွားတာပါရှင်လာမယ့်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာလဲကွယ်
သောရရှိမြခင်ကွယ်လွန်သွားတဲ့တရင်းသာဆရာကြီးဦးဝင်းတင်ဟာမြမပြည်သူတွေအတွက်ဘယ်လိုအမွေအနှစ်တွေအစဉ်အလာတွေကိုလန်းခင်းပြသသွားခဲ့ပါသလဲဆရာကြီးဦးဝင်းတင်ကိုယ်တိုင်လူငယ်လို့တင်စားသုံးနှုန်းသွားတဲ့ဆင်းရဲဒုက္ခနှင်းပန်းနှိပ်စက်မှုတွေမြမမြေပေါ်ကလုံဝပပျောက်သွားအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာအခုလာမဲ့စနေညတိုက်ရိုက်လေလံစီမှာဆွေးနွေးကြအောင်ပါသောရရှိမြခင်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နှံ့ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax နံပါတ် 2323255552 ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ညနေပိုင်းရေဒီယိုအစီအစဉ်ပြည်ပြည့်ချင်းမှာမြန်မာစံတော်ချိန်ည9:00နာရီကနေ9:00နာရီခွဲထိ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7 Jeju ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။စောင့်မျှော်ကြည့်ရှုကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါရစေ။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိထုတ်လွှင့်နေပါရရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါ
American ပြည်ထောင်စုနဲ့ဂျပန်နိုင်ငံကြားစာချုပ်ထားတဲ့လုံခြုံရေးသဘောတူညီချက်အရအရှေ့တရုတ်ပင်လယ်တွေကဂျပန်နဲ့တရုတ်ကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေအပါအဝင်ဂျပန်နိုင်ငံကိုအကာအကွယ်ပေးသွားမယ်ဆိုတာကို American သမ္မတ Barack Obama ကထပ်ပြီးတော့အာမခံပြောလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပြီးမှဂျပန်တို့ခေါ်သလိုစင်ကဲကုကျွန်းစုတွေကိုအကာအကွယ်ပေးသွားဖို့တာဝန်ရှိတယ်လို့သမ္မတအိုဘားမားကတည်တည်ချာချာသုံးနှုန်းပြောသွားခဲ့ပါတယ်။တခါဒီယူကရိန်းနိုင်ငံအရှေ့ပိုင်းမာရီယိုပိုမြို့တော်ခမအစအဦးတွေကနေပြီးတော့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုရဲကမောင်းထုတ်နိုင်ခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးအာဆန်အဗန်ခော့ဖ်ကပြောပါတယ်။မြို့တော်ခမမှာလုပ်တဲ့ဝန်ထမ်းတွေအနေနဲ့ရုံးကိုလွတ်လွတ်လပ်လပ်ပြန်တက်နိုင်ကြပါပြီလို့ဝန်ကြီးအဗန်ခော့ဖ်ကဒီ Facebook စာမျက်နှာပေါ်မှာရေးသားဖော်ပြခဲ့ပါတယ်။တခါဒီအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကစစ်ရုံတစ်ခုမှာလုံခြုံရေးအဆောက်တယောက်ကပစ်ခတ်လို့အမေရိကန်ဆရာဝန်3ယောက်သေဆုံးသွားပါတယ်။အမေရိကန်အခြေစိုက် QS ဆိုတဲ့ဒီခရီးယန်ပရာဟိတာအဖွဲ့ကဖွင့်လှစ်ထားပေးတဲ့စစ်ရုံမှာအခုလိုတိုက်ခိုက်မှုဖြစ်ခဲ့တာပါ။ QS စစ်ရုံမှာအမေရိကန်3ယောက်သေဆုံးသွားတယ်ဆိုတာကိုစိတ်မကောင်းစွာနဲ့အတည်ပြုပါတယ်လို့အမေရိကန်တန်ယုံကထုတ်ပြန်ကြေညာခဲ့ပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာဒီရာနာပလာဇာအထည်ချုပ်စစ်ရုံအဆောက်အဦးကြီးပျို့ကျပျက်စီးသွားခဲ့တဲ့ဖြစ်ရပ်ပထမနှစ်ပတ်လည်နေ့မှာဆက်ယုံလုံသားဟောင်းတွေနဲ့ဒီတေဆုံသွားသူတွေရဲ့မိသားစုဝင်တွေကဆန္ဒပြခဲ့ပါတယ်။အဲဒီဖြစ်ခဲ့တဲ့ဖြစ်ရပ်ဆိုးအတွက်တာဝန်ရှိသူတွေကိုအရေးယူပေးဖို့အတွက်တောင်းဆိုတဲ့စာရွက်တွေကန်ဆောင်ပြီးတော့စုဝေးချီတက်ခဲ့ကြတာဖြစ်ပါတယ်ရှင်
။ကျေးဇူးပါမဆုမြတ်မွန်ရေ။ဒီညအစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ Linus Ringups ဖြစ်ပါတယ်။ကျမတို့ကြာတာပလေးနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.